မလေးရှားနိုင်ငံမှာရောက်နေတဲ့လူမှုအဖွဲ့အစည်းတွေရဲ့ဖိတ်ကြားချက်အရမလေးရှားနိုင်ငံကိုတွားရောက်ခဲ့ကြတဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဦးရတအောင်နဲ့ရခိုင်လူမှုကွန်ရက်ကတာဝန်ရှိသူတွေဟာဖေဖော်ဝါရီလ5ရက်နေ့ကအမည်မသိသူတချို့ရဲ့တနက်နဲ့ပြစ်ခတ်လုပ်ကြံတာခံခဲ့ရပါတယ်ဒီခီးစဉ်ဟာပုဂ္ဂလိကခီးစဉ်ဖြစ်တဲ့အတွက်မလေးရှားမှာရှိတဲ့မြန်မာတန်ယုံကအစောပိုင်းမှာမသိခဲ့ပေမဲ့နောက်ပိုင်းမှာမလေးရှားအစိုးရနဲ့ပူးပေါင်းပြီးသူတို့လုံခြုံရေးကိုတာဝန်ယူပေးခဲ့တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါရယ်အပြည့်အစုံကိုတော့ထိုင်းချေဆိုင်သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရယ်ရှင
်မလေးရှားနိုင်ငံမှာရှိတဲ့လူမှုအဖွဲ့အစည်းတွေရဲ့ဖိတ်ကြားချက်အရရခိုင်ကောင်းဆောင်အနေနဲ့ရခိုင်လူမှုကွန်ရက်ကတာဝန်ရှိသူတွေဟာမလေးရှားနိုင်ငံကိုဇန်နဝါရီလ30ရက်နေ့ကရောက်ရှိခဲ့တာပါမလေးရှားမှာရှိနေစဉ်တပတ်ကြာခီးစဉ်အတွင်းရခိုင်လူမှုတွေကလုံခြုံရေးယူပေးခဲ့ကြပါတယ်ဖေဖော်ဝါရီလ5ရက်နေ့မှာတော့မလေးရှားနိုင်ငံကဂျလန်ပူတန်ဆိုတဲ့အရက်ကလော်ရက်ပလာဇာကအပြန်လမ်းပေါ်မှာပြစ်ခတ်တာခံခဲ့ရတယ်ဆိုပြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကဆိုပါတယ
်အဲဒီကဂျလန်အလာဆိုတဲ့နေရာမှာရှိတာပေါ့နော်အဲ့ဒီနေရာကနေနဲ့မှောင်တဲ့နေရာရောက်တဲ့အခါကျတော့ပပီလီယာရုပ်ကိုဖြည်းဖြည်းလေးကွက်လိုက်တဲ့အချိန်လေးမှာပါပစ်တာဗျ။နောက်ကဆိုက်ကယ်တစီးကျော်လာတယ်ကျော်တယ်။တော့ကျွန်တော်မှန်ရှိထိကျော်တယ်ကျော်တယ်။ကျွန်တော်ကစတီကာကတ်တော့မမြင်ရဘူးဗျ။အဲဟိုဘက်ကလူကသတိထားမိလို့ပြောတာ။ဒေချိုးကကျော်လာတဲ့မော်တော်ဆိုက်ကယ်ဆိုသူသတိပို့ထားတာပေါ့။ကျွန်တော်ကဒီဘက်ချမ်းမှာရှိတယ်။ကျွန်တော်နေရာစတီကာကတ်ထားတယ်။ကျွန်တော်နေရာရောက်တဲ့အခါမှာမောင်းတဲ့လူကတော့ရှေ့ကျော်နေပြီပေါ့နော်။အဲ့တော့ကျွန်တော်နဲ့ကတ်ရဲ့တကားကိုကျွန်တော်နားရင်ကတ်ပြီးဖြစ်တယ်။ဒီတခါမှာမှန်ကိုထိရင်တော့တည်တာပေါ့နော်မှန်ကိုမထိပြတဲ့မှန်အောက်ကအဲဒီကားရဲ့တန်ပေါင်းကိုထိတာပေါ့နော်အဲ့ဒီမှာအပေါက်ကြီးကြီးဖြစ်နေတယ်ပေါ့နော်အဲ့လိုပြစ်ပြီးတဲ့အခါမှာကျွန်တော်တို့နောက်ကြားမှာပါတဲ့ကိုမောင်ဘူးကတနက်ပြစ်တယ်ဆိုတာကိုနော်တက်လှမ်းပေးတာပေါ့တနက်ပြစ်တယ်တနက်ပြစ်တယ်ဆိုတော့ကားမောင်းတဲ့ကိုဆောင်ကရှေ့ကိုအားလေးနဲ့မောင်းပြေးတာပေါ့ဗျာမောင်းတဲ့အခါမှာကိုမောင်ဘူးတို့ဒီဘက်ကကိုလှမ်းမြင်တော့ကြိုးရဲတာအတန်ကလေးကြားတယ်တဲ့ထပ်ပြစ်ထပ်ပြစ်ဆိုရဲဗမာတန်မပီးကလာလေးပေါ့နော်ဗမာမဟုတ်ဘူးဆိုရဲဗမာစကားပြောနေပေါ့ဗျာဘလို့အတန်ကွေးမန်းတို့ကျွန်တော်မသိဘူးကျွန်တော်ကနောက်ဥသွားတာပေါ့နော်ဒီဘက်နားလေးလေအဲ့တော့ထပ်ပြစ်တယ်ဗျာထပ်ပြစ်တဲ့အခါမှာနောက်ကတကားနောက်ကလေကျွန်တော်နောက်ကျိုးပဲကျွန်တော်နောက်ကျိုးကခုနကားရဲ့နောက်ဖုံးရှိတယ်မလားအဲနောက်ဖုံးကမှန်ကိုမရောက်ခင်လေးမှာထိတယ်တော်တော်လေးအပေါက်ကြီးကြီးဖြစ်နေတယ်နောက်မှကျွန်တော်ပြီးတာမှန်ကိုထိရင်တော့တော့ကျွန်တော်တို့ခေါင်းပွင့်သွားနိုင်တာပေါ့
မလေးရှားနိုင်ငံမှာနိုင်ငံရေးနဲ့လူမှုရေးကိစ္စတွေကိုတက်တက်ကြွကြွဆောင်ရွက်နေတဲ့88ကျောင်းသားတူဦးဖြစ်တဲ့ကိုအောင်ကြီးဟာလည်းရခိုင်လူမှုအဖွဲ့အစည်းတွေကလုပ်တဲ့ဟောပြောပွဲကအပြန်မှာလှုပ်ကြံတက်ဖြတ်ခံခဲ့ရပါတယ်ဒေါက်တာအေးမောင်ပြောပြတာက
သူတပြင်း4ရက်နေ့ကျွန်တော်ရဟောပြောပွဲခန္ဓာတဲ့နောက်မှာတော့ကျွန်တော်တို့အခမ်းအနားကိုတက်ပြီးပြန်တော့88မျိုးဆက်ကျောင်းသားခေါင်းဆောင်တို့ပြောပါတယ်ဦးအောင်ကြီးလွတ်ကျန်ခံရပါတယ်အဲသူတို့ရေးကပြောတာကတော့ဒီစကူဒရိုင်ဘာလို့ခေါ်မျိုးဆိုတော့လည်းအချက်ပေါင်းများစွာရင်ဘတ်ကိုထိုးတယ်လေဘင်းကိုထိုးတယ်လို့ပြောပါတယ်သူကဒီစနေနေ့မှာပြောပါလိမ့်မယ
်အခုလိုပြစ်ခတ်ခံရမှုနဲ့ပတ်သက်ပြီးမလေးရှားနိုင်ငံမှာတော့အမှုဖွင့်တိုင်ကြားထားပြီးအထူးရဲသတင်းတပ်ဖွဲ့ကတော့အမှုမှန်ပေါ်ပေါက်စေဖို့အတွက်လှုံ့ဆော်ပေးမယ်ဆိုပြီးဒေါက်တာအေးမောင်ကတော့ဆိုပါတယ်
တော့နိုင်ငံတစ်ခုရဲ့သက်တော်အမှတ်ကိုပထမဆုံးကြည့်လှုပ်ကြံတာလို့သူတို့ကသုံးသပ်ပါတယ်သူတို့သုံးသပ်တာကကြီးရတွေကိုကြည့်တယ်ပြီးရင်နိုင်မမပစ္စတိုနဲ့အနင်းကပစ်တယ်ဆိုတဲ့သဘောကောက်ချက်ချတယ်လို့ရေးကပြောပါတယ်အမှုမှန်ပေါ်အောင်နိုင်ငံအစိုးရရဲ့ကြီးကြပ်မှုနဲ့အများဆုံးဖော်ထုတ်နိုင်တယ်လို့သုံးသပ်ပါတယ်
မလေးရှားနိုင်ငံမှာလှုပ်ကြံပြစ်ခတ်မှုခံခဲ့ရတဲ့ရခိုင်ကောင်းဆောင်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဘာတွေများလှုံ့ဆော်ပေးနေတယ်လဲဆိုတာကိုလည်းသမရယုံရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဒုတိယဝန်ကြီးဦးရဲထွတ်ကိုလည်းမေးမြန်းကြည့်ခဲ့ပါတယ်
။ပထမဆုံးတော့ဗျာတို့ကပုံတိကခီးစဉ်နေတဲ့လားတော့တို့ရောက်နေတာကိုတန်ယုံကမသိဘူး။မသိတော့6နှစ်မနဲ့တနားကြီးခွဲကြမှာတို့အပြစ်ခံတဲ့အကြောင်းပြောတဲ့သူတို့တန်ယုံကနေချက်ချင်းမလေးရှားနိုင်ငံရဲတပ်ဖွဲ့နဲ့ဆက်သွယ်ပြီးမှတို့တို့လုံခြုံရေးဆောင်ရွက်ပေးတယ်ဒီလိုမြန်မာနိုင်ငံကိုပြန်လာတဲ့အခါမှာလေမြန်ငွေအထိလုံခြုံရေးဆောင်ရွက်ပြီးမှရဲတပ်ဖွဲ့လုံခြုံဆောင်ရွက်တဲ့တန်ယုံရဲ့စစ်တပ်မှုရုံးတာဝန်ရှိသူတွေလိုက်ပါပြီးပို့ဆောင်ပေးခဲ့တယ်။အခုချိန်ဒီမှာတော့မလေးရှားရဲတပ်ဖွဲ့ရဲ့အရင်ကနေပတ်သက်လို့ပေါ်ထုတ်ဖို့ဆောင်ရွက်နေတယ်။ကျွန်တော်တို့ကတော့သူတို့ဘက်ကလိုအပ်တဲ့သတင်းချက်လက်တောင်းရင်ပေးဖို့အတွက်အသိပြင်ဆင်ထားတယ်။တော့လည်းအဲ့လောက်ပဲရှိပါသေးတယ်
။ရခိုင်ပြည်နယ်အတွင်းမှာလူမျိုးရေးဆန်တဲ့ပဋိပက္ခတွေဖြစ်ပွားခဲ့တာကြောင့်နိုင်ငံတကာမှာရှိတဲ့မွတ်စလင်တိုင်းပြည်တွေကရခိုင်ပြည်နယ်တွင်းကပဋိပက္ခတွေကိုစိတ်ဝင်စားနဲ့အာရုံစိုက်လာကြတာပါ။မနေ့ကလည်းမလေးရှားနိုင်ငံမှာရှိတဲ့မြန်မာလူထုမှတချို့ဟာတပ်ဖြတ်ခံခဲ့ရမှုပါပဲ။အင်ဒိုနီးရှားနိုင်ငံကစစ်သွေးကြတချို့ဟာလည်းမြန်မာနိုင်ငံထဲမှာမွတ်စလင်တွေဖိနှိပ်ခံရတာနဲ့ဆက်နွယ်ပြီးမြန်မာတန်ယုံကိုဘုံခွဲတိုက်ခိုက်ဖို့အတွက်ကြံစီခဲ့ပါသေးတယ်။ဒ ဒါပေမဲ့လေဒေါက်တာအင်းမောင်နဲ့ဦးရဲတောင်တို့ဦးဆောင်တဲ့ရခိုင်ကိုယ်စားလှယ်အဖွဲ့မလေးရှားနိုင်ငံမှာအခုလိုမျိုးလှုပ်ကြံခံရတဲ့ကိစ္စကတော့မြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့လူမျိုးရေးဘာသာရေးဆန်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်ဆံမှုရှိမရှိဆိုတာကတော့အတိအကျမသိရသေးပါဘူးရှင်။